မနက်ညမှာရေချောင်းတည်ယူပို့ဆောင်ရေးဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ရေရင်ပြည့်စွဲရေးဥတွေကိုပြင်ဆင်တင်တာတွေပြင်ဆင်ဖို့လွတ်တော်ကိုတင်သွင်းမယ်လို့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ချင်းနှမြေကျောင်းတစ်လျှောက်ဟုံးမလင်းမုံရွာပြည့်စွဲခဲ့တဲ့ခီးတဲ့တင်ရေးရင်ပြီးခဲ့တဲ့သတင်းပတ်မှာနှိမ့်မြုပ်ပြီးလူအများပြားတည်ဆုံခဲ့တဲ့ဖြစ်နေပတ်သက်ပြီးတော့ဆိုရတာဝန်ရှိသူတွေဒီကနေ့ပဲမုံရွာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းတော်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ချင်းတွင်းမြေကျောင်းတစ်လျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခီးတဲ့တွေတင်ဆောင်လာတဲ့အောင်ဆိုးမိုးကျော်ရေရင်နှိမ့်မြုပ်ခဲ့ပြီးတဲ့နောက်တပတ်ခန့်အကြာတိုင်းဆိုးရကမုံရွာမြို့မှာသတင်းစာရှင်းလင်းပွဲကိုအောက်တိုဘာလ22ရက်နေ့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။ရေရင်ဟာမတော်တဆတိမ်မောက်ခဲ့တာမဟုတ်ပဲရေရင်ပေါ်မှာခီးတဲ့တွေအစမတန်တင်ထားတာကြောင့်အခုလိုမျိုးတိမ်မောက်မှုဖြစ်ရတယ်လို့လည်းအစိုးရဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီသတင်းစာရှင်းလင်းပွဲကိုဥဆောင်ပြုလုပ်ခဲ့တဲ့ပြည့်စင်တဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးတန်းညွန်ဝင်ပြောသွားတာကတော
့အာသမန်တယ်လို့ဖြစ်တာပါအဲ့တော့အာသမန်တယ်အာသမန်တယ်တော့အခုဒါအနည်းဆုံး139ဦးတော့ပါတယ်လေ
ဒါအပြင်အသက်ရှင်လွတ်မြောက်သူတွေရေရင်နှိမ့်မှုအတွင်းသေဆုံးသွားသူတွေအတွက်ထောက်ပံ့မဲ့ကိစ္စတွေအပါအဝင်2012ခုနှစ်ကရေးဆွဲထားတဲ့သခိုင်းတိုင်းဒေသကြီးပုဂ္ဂလိကပိုင်ရေရင်များစနစ်တကျပြေးဆွဲနိုင်ရေးဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်သွားမယ်ဆိုပြီးဒီဝေကဆက်တယ်မင်းမြန်းစင်မှာလည်းပြောဆိုခဲ့ပါတယ
်။ဟိုပြောမိတ်ကတော့အခုမတော်ရှိတာ။ရာဇာတော်အတော်ကြီးရဲ့ရာဇာနာမှာလည်းတော်ရှိတယ်၊မတော်ရဲ့အသိဉာဏ်မှာလည်းတော်ရှိတယ်၊ရေရင်ပေါ့၊ရေရင်ပိုင်ရှင်နာမှာလည်းတော်ရှိတယ်။ဒါဒီအရင်ကတော့အရင်ရာဇာကြီးကသူတို့မှလုပ်ပိုင်မှုမရှိဘူး၊သူတို့ရဲ့ဇမမို့မလိုက်တော့ရေနဲ့ကမလိုက်တော့ဘူးဆိုတာကိုသင်ပြတာရှိတယ်။အဲ့ဒါကြတော့ဒီအတန်းနာတော်နေပါတယ်၊သူတို့ပုံစံများရေရင်ပိုင်ရှင်များကျောက်ကောင်များညဉ့်ညလာရလို့ရတာတော့ဒီတော့ဒီတော့ဆက်နေကြတာကျတာတယ်ကိုကြီးကြီးညဉ့်ညလာပြည့်ပြည့်ဒီလိုအားလေးရှိနေတာလည်းဒီမှာလေဒီလိုဘလူအတာရည်ချက်တင်တယ်ဒီရည်နဲ့ဒီလိုပါမကြတော့ချီပြီးတော့မကြည့်ဘူးတော်တော်လေးကြည့်ကြပါတော့
ရင်းရင်မော်မာလိုက်ပါခဲ့သူအနည်းဆုံး230ကျော်ရှိနေပြီးအလောင်းနဲ့မတွေ့ပဲပျောက်ဆုံးသူတွေလည်းရှိနေတာပါအောင်ဆုံးမိုးကျော်ရင်ဟာသခိုင်းတိုင်းဟုံးမလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခီးတဲ့200ကျော်ကိုတင်ဆောင်လာပြီးကဏီမြို့နယ်မိချောင်းတွင်ကျေးရွာနီးမှာနှိမ့်မြုပ်ခဲ့တာပါနီးစက်ရကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိဒအဖွဲ့တွေနဲ့ကဲဆယ်ရေးလုပ်သားတွေကကဲဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါနောက်ထပ်ဒီလိုမျိုးမဖြစ်အောင်ရင်းရင်ဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်မယ်ဆိုပြီးအစိုးရဘက်ကပြောဆိုနေချိန်မှာပဲလက်ရှိဥပဒေထဲမှာပါတဲ့အချက်တွေကိုတော့မှတာဝန်ရှိသူတွေကလိုက်နာကျင့်သုံးတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ
်ဒီငကိုလုံးကပေါ့နော်ဒီဥပဒေထုတ်ပြန်လာတာရှိတယ်ရင်းရင်ဥပဒေထုတ်ပြန်လာတာဆိုတာရှိပါတယ်စိုင်းရိုက်တာကြီးစိုးရောက်ဖွဲ့မှာပေါ့နော်အဲ့ဒီဥပဒေထဲမှာတော့မှပါနေတဲ့ဥပဒေအချက်လက်တွေတောင်မှအခုလက်ရှိပေါ့နော်အញ្ញဉ်ဉ်ဉ်မောင်းသမားတွေနောက်ပြီးတော့ဉာဏ်ဉာဏ်ဉာဏ်ပိုင်းစင်တွေကမလိုက်တာတဲ့အချက်တွေအများကြီးရှိတယ်မှာလောကမှုတွေကတော့ဒီဥပဒေထဲမှာအများကြီးရှိတယ်ဥပဒေထဲမှာပြန်လည်ထားပြီးမဲ့ပေါ့နော်ဉာဏ်ဉာဏ်ပိုင်းစင်တွေနောက်တစ်ခုကကျတော့ဉာဏ်ဉာဏ်မောင်းသမားတွေကဥပဒေကိုထိုးပေါက်တာမျိုးတွေလည်းကျွန်တော်တို့တွေ့နေရတယ
်ရင်းရင်တိမ်မောက်မှုကြောင့်တင်ဆုံးပြောက်ဆုံးသူတွေထဲမှာတာမန်အယက်သားခီးတွေတွေနဲ့ကျမ်းမာရေးဝန်ထမ်းတွေသတင်းချွတ်ကြောင်းပိတ်ရက်မှာပြန်လာတဲ့ပညာရေးဝန်ထမ်းတွေလည်းအများဆုံးပါဝင်တာပါဒီရင်းရင်တိမ်မောက်နှိမ့်မြုပ်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစိုးရဘက်ကတော့9ရက်အကြာမှဝန်ထမ်းကြောင်သတင်းထုတ်ပြန်ခဲ့ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတော့6ရက်အကြာမှဝန်ထမ်းကြောင်သတင်းထုတ်ပြန်ကရင်းရင်နှိမ့်မြုပ်ခဲ့ပြီးတဲ့နောက်ကုညီကယ်ဆယ်ရေးလုပ်ခဲ့တဲ့တက်မတော်သားတွေကိုတော့ကာကွယ်ရေးဦးစီးချုပ်ရဲ့ဂုဏ်ပြုလက်မှတ်များချီးမြှင့်သွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်